မြန်မာနိုင်ငံကိုဗစ်စတုထလိုင်းကာလခုရပိုင်းနေ့အတွင်းမှာရှမ်းပြည်နယ်ဟာယောဂါပိုးရှိတယ်လို့တက်ခွဲတီးပြုသူအများဆုံးဖြစ်နေပါတယ်။တောင်ကြီးမြို့မှာယောဂလက္ခဏာပြတဲ့ကူးစက်ခံရသူတွေရှိနေတယ်လို့ဝအုပ်ချုပ်ခွင့်ရပန်ဆန်းမြို့မှာလည်းတက်ခွဲတီးပြုလူနာတွေတွေ့တာကြောင့်မြို့အဝင်အထွက်တွေကိုကန့်တတ်လိုက်ပါတယ်။ကိုဗစ်ယောဂါပိုးတွေ့သူတိုးလာတဲ့ရှမ်းပြည်နယ်ကအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုမမျှသတင်းအောင်ကပြောပြပေးပါပါခင်ဗျာ။
ကျမ၏ဝန်ကြီးဌာနရဲ့ COVID တီးပြူလူနာတနိဒာစီးမား February 29ရက်ထုတ်ပြန်ချက်အရဆိုရင်ရှမ်းပြည်နယ်ကအတီးပြူလူနာအများဆုံးရှိနေပါတယ်။24နာရီအတွင်းမှာတက်ခွဲအတီးပြူထားတဲ့လူနာဦးရေကရှမ်းပြည်နယ်မှာ345ဦးရှိပါတယ်။ဒီထဲမှာတောင်ကြီးမြို့ကတော့ယောဂါကုသခံရသူ128ဦးရှိပါတယ်။ဒါဟာတရားဝင်တက်ခွဲအတီးပြူတွေ့တဲ့စီးမားယောဂါလက္ခဏာပြပြီးတော့ကိုယ်အိမ်မှာပဲနေထိုင်ကုသနေသူတွေလည်းရှိပါတယ်။နာစီချောင်းဆိုတာကိုလက်ကိုက်ခဲတာနဲ့အတန်ဝင်တာဒီလိုလက္ခဏာတွေကြောင့်ကိုဗစ်ရှိမရှိတက်စကင်နဲ့စစ်ဆေးရင် positive ပြလို့ကိုယ့်ရဲ့နေအိမ်မှာတည်တံ့နေထိုင်ကုသနေရသူတွေလည်းရှိတယ်လို့တောင်ကြီးဒေသခံတူကပြောပါတယ
်အဲ့ဒါလေးတွေကတော့ဖြစ်များနေတယ်ကြားရတဲ့လောက်ဆိုကိုမင်းကြီးညီမတွေတော်တော်များတယ်သူတို့ကိုက်တာခဲတာလေးတွေပဲခံစားရတယ်အဲ့ဒါတွေကလည်းစီးထိုးလို့တော့ပြသသွားတယ်လေဟိုကာကွယ်စီးထိုးထားရင်တော့သိသိခံဘူးလို့ပြောတော့ဆိုအဲ့လိုတော့ဟုတ်နေမဲ့ထင်တဲ့အင်ရန်ကလေးတွေတော့ကာကွယ်ဆေးထိုးထားရည်တချို့ဆိုဖြစ်လို့ဖြစ်မှတော့မသိလိုက်ကြဘူးအဲ့လိုမျိုးတွေလည်းရှိနာစီချောင်းစုတချို့ချောင်းစုနိုင်ယူတော့ကိုယ်လည်းနည်းနည်းကပ်ပြီးပြောက်တော့တဲ့လူတွေရောအဲ့လိုမျိုးတွေလည်းအများကြီးပဲမြို့ထဲမှာလူနည်းနည်းတော့ရှင်းနေတယ်ဗျ။ဟောတက်စီဈေးကြောင့်လားဒီယောဂကြောင့်လားဆိုတော့နှစ်ခုစလုံးပါမှာပေါ့လေအင်ရန်ကျွန်တော်တို့အင်ရန်လည်းကလေးတွေဆိုအခန်းကြီးကထွက်တော်ဦးလေဒီမထွက်တော်ဦးလေကျွန်တော်တို့လည်း
တောင်ကြီးမြို့မှာအရင်ကထက်ဆိုင်ရင်မြို့ရင်းအသွာအလာနေသွားပြီးကိုယ်အစီအစဉ်နဲ့ကိုယ်ကယောဂထိမ့်ချုပ်ကုသနေတဲ့သူတွေလည်းရှိပါတယ်။ကိုဗစ်ယောဂကုသခံရသူတွေကိုမိသားစုဝင်အချင်းချင်းအိမ်တွင်ပြုစုစောင့်ရှောက်နေလမ်းညွန်တွေကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စီမံတိုင်ထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဝါကိုပိုင်းအုပ်ချုပ်ခွင့်ရဒေသပန်ဆန်းမြို့မှာတော့အတီးပြူလူနာနှစ်ဦးတွေ့ထားလို့တမျိုးလုံးကိုလော့ကဒေါင်းချပြီးတော့အာခေါင်တိုးပတ်ယူယောဂစစ်ဆေးသွားမယ်လို့သိရပါတယ်။မတ်လ10ရက်နေ့ကနေပြီးတော့9ရက်နေ့အထိမြို့ဝင်အထွက်ပိတ်ထားပြီးယောဂါစစ်ဆေးမှုလုပ်မယ်လို့ပန်ခမ်းမြို့ကိုဗစ်ယောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။အရင်တုန်းကလည်းမြို့ကိုလော့ကဒေါင်းချအသွာအလာတွေကန့်သတ်ပြီးတော့အကောင်တိုးပတ်ယူစစ်ဆေးတာတွေရှိခဲ့တယ်လို့ဒေသခံတူကပြောပါတယ်
။ဒီနေ့ညမြန်မာလူနာကြီးစနေကြွေးကြရစပိတ်ပြီးတော့လော့ကဒေါင်းချမှာပေါ့နော်။လူသွားကုန်သွားပိတ်ပြီးတော့ဒီမြို့ထဲမှာလည်းအပြင်အိမ်ထဲအိမ်ကြီးတို့နေရာတွေကြောင့်အိမ်ထဲအိမ်ကြီးကိုပြင်ထွက်တာရှိတယ်။အပြင်လမ်းမှာပေါ့မထွက်ရတာ။အရင်တော့ဟိုလော်ဒေါင်းပြည်တော်တော့တရက်နည်းနေရင်အာကောင်တို့ဘက်ကိုသူ့အတူသူ့ရက်ကနေသူပေါ့လူတွေတက်စီပြီးတော့ရှစ်တာပဲ
။မြူရင်းနေထိုင်နေသူတွေမှာကတ်ယောဂါရှိမရှိစစ်ဆေးသွားမယ်လို့ထုတ်ပြန်ထားပေမဲ့လေဒေသခံတချို့ကတော့ဒီစီစဉ်ကိုမသိရသေးဘူးလို့ပြောပါတယ
်။ဒီတန်ခမ်းဘက်မှာတော့ကျန်ရက်တော့ထွက်တာတော့မကြားသေးဘူးမှာ။မိုင်းနဲ့လည်းလိုက်ပေါ့လေးမှာသူကဒီကုန်လုံးပုံမှန်သွားလာတော့လုံးဝကြည့်ကြတယ်မှာ။ဒီလေကွနဲ့ပုံမှန်ဖွင့်ရတယ
်။ COVID တီးပြူလူနာတွေတဲကကိုယ့်ရဲ့နေမှာတည်တံ့နေထိုင်လို့ရတဲ့သူကိုနေမှာပဲထားပြီးတော့နေရာအခက်အခဲရှိတဲ့သူတွေဆိုရင်သက်ဆိုင်ရာ COVID စင်တာတွေစီကိုပို့ဆောင်ဖို့ကျန်းမာရေးဌာနကညွှန်ကြားထားပါတယ်။ COVID တီးပြူလူနာတွေကိုယောဂလက္ခဏာမရှိတဲ့သူတွေနဲ့တာမန်ဒါမမဟုတ်အသင့်အတင့်ယောဂလက္ခဏာရှိတဲ့လူနာတွေအပါအဝင်ပြင်းထန်ယောဂါလက္ခဏာရှိတဲ့လူနာဆိုပြီးကျန်းမာရေးဌာနကအဆင့်ခွဲပြီးတော့သတ်မှတ်ထားပါတယ်။ကတ်ယောဂါကာကွယ်နိုင်ဖို့နဲ့ယောဂါကုသခံရပြီးဆိုရင်လေခုခံနိုင်စွမ်းရှိဖို့ကိုဗစ်ယောဂါကာကွယ်စီလူတိုင်းမဖြစ်မနေထိုးကြဖို့ကျန်းမာရေးပညာရှင်တွေကလည်းတိုက်တွန်းနေပါတယ်ရှင်။